ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်တွားရောက်ခုခံချေပါဖို့ဆုံးဖြတ်ချက်ကိုကျူးဆိုတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာရုရှားတမ်မတ်ကြီးကပြောဆိုလိုက်ပါတယ်
။မဒန်ရေးရင်တဲ့မဒန်တတိရှိတဲ့ဆုံးဖြတ်ချက်တွေလည်းဖြစ်ပါတယ်။ဒါကြောင့်ဒါမျိုးဆုံးဖြတ်ချက်ကိုကျွန်တော်ကခောက်ခံပါတယ်။ကျွန်တော်ချစ်ချိုပါတယ်။ဒါကြောင့်ဒေါက်တာဆန်းစုကြည်ကဒီမြန်မာနိုင်ငံရဲ့အကျိုးစီးပွားကိုကောင်းကောင်းကကွယ်နိုင်မယ်လို့ကျွန်တော်ကံကံမမယုံကြည်ပါတယ်
။နိုင်ငံတကာနဲ့ရေးယူရာဖိအားပေးတာတွေထက်အပြည့်အစုံမဆောင်မဲ့အကူအညီတွေပေးဖို့လိုလိမ့်မယ်လို့လည်းရုရှားတမ်မကြီးဒေါက်တာနီကိုလေးလစ်စတိုပါတ်အော့ဖ်ကဒီကနေ့နေပြည်တော်မှာကျင်းပတဲ့မြန်မာနိုင်ငံကုန်သည်ကြီးများအသင်း200ပြည့်အခမ်းအနားမှာ VOE ကိုပြောဆိုသွားတာပါ။လူမျိုးလုံးတပြတ်မှုဒါစီဆိုင်ရာသဘောတူဆက်ချုပ်ကိုမြန်မာဆိုရကချုပ်ဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ OIC အစ္စလာမစ်ဘူဟာဆော်ရေးဖော်ဝင်နိုင်ငံတွေကိုစား ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာကမြန်မာနိုင်ငံကိုတရားစွဲဆိုထားတာပါဒီမှုကိုလာမယ့်ဒီဇင်ဘာမှာအဖွဲ့ဝင်15ဦးပါတဲ့ ICJ နိုင်ငံတကာတရားရုံးကစတင်ကြားနာမှာဖြစ်ပြီးဂမ်ဘီယာနိုင်ငံနဲ့မြန်မာနိုင်ငံနှစ်ဖက်စလုံးကရှောက်လက်ချက်တွေပေးရမှာဖြစ်ပါတယ်ဂမ်ဘီယာနိုင်ငံဘက်ကအကျိုးဆောင်ဖွဲ့ပြင်ငှားရမ်းထားတဲ့ Washington မြို့တော်ခြေဆိုင် Foley Hawk အကျိုးဆောင်လုပ်ငန်းကရှစ်နေပေါ်ရစ်လာကတော့ရင်ဂျာဒုက္ခသည်အပေါ်မြန်မာနိုင်ငံကလူမျိုးတွေတပြက်မှုတွေကျူးလွန်ခဲ့တယ်လို့ဆိုတဲ့ခိုင်မာတဲ့ထောက်ထားတွေရှိတဲ့အကြောင်း RFA လွတ်လပ်တဲ့အာရှတန်ကိုပြောဆိုထားပါတယ်မြန်မာဆွေကတော့ရင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံလို့လူမျိုးတွေတပြက်မှုတွေကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေကိုလည်းငင်းဆန်ထားပါတယ်ဒီမှုနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်ခုခံချေပါမှာကိုတက်မတော်အနေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းလည်းမြန်မာတက်မတော်ပြောရေးဆိုခွင့်ရှိသူကတုံ့ပြန်ပြောဆိုထားပါတယ်